တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးတိုးတက်မှုတွေမရှိလို့ဆိုပြီးတော့စစ်ဆေးရေးလက်ထက်ကစာပြီးချမှတ်ထားတဲ့အမေရိကန်ရဲ့ပိတ်ဆို့ရေးယူမှုတွေတဖြည်းဖြည်းလျှော့ပေါက်ပေးလာပေမဲ့လည်းပြစ်ဒဏ်ကတ်ထားတဲ့ပြစ်မှတ်ထားပြီးတန်ခတ်မှုတချို့ရောရှိနေတော့မှဖြစ်ပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လုပ်ရက်တွေအာဏာရှင်နဲ့ပေါင်းပြီးစီးပွားဖြစ်တဲ့သူတွေပေါ်မှာပြစ်မှတ်ထားတန်ခတ်မှုတွေကိုဆက်ပြီးထားရှိသင့်သလားဒါမှမဟုတ်လည်းပြန်လည်သိမြင်ရေးကိုရှေ့ရှုပြီးတော့တန်ခတ်မှုတွေကိုဖယ်ရှားပေးသင့်သလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်ဒီသင်တန်းဆွေးနွေးမဲ့ပုံကိုရဲ့သဘောထားတွေအရင်ဆုံးကျွန်တော်ရေဘူးရအနေနဲ့သိချင်ပါတယ်ဒီပိတ်ကတ်တွေလူခွင့်ရေးချိုးဖောက်မှုတွေရှိသေးတယ်ဆိုပြီးတော့အရေးယူတန်ခတ်မှုတွေကိုအမေရိကန်ကနှစ်စဉ်တက်တန်းတွန်းနေပါတယ်ဒါမှမဟုတ်ဒေါ်ဆန်းစုကြည်နဲ့ NLD ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာဒါတွေပြန်ပြီးတော့ရုပ်သိမ်းမဲ့အလားအလာတွေဘလောက်အတိုင်းအတာတွေတွေ့ရလဲဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဟို1990ပြည့်ရွေးကောက်ပွဲမှာတော့ပလဲမြို့နယ်လွှတ်တော်ကိုယ်စား NLD လွှတ်တော်ကိုယ်စားဖြစ်ခဲ့ပြီးတဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုအရင်ဆုံးကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တို့ဒီနိုင်ငံကတန်ခတ်ရေးယူမှုတွေဟာစစ်စွာလက်ထက်မှာပမာပြီမှာအဓိကအဖြစ်တစ်ချက်ကတော့လူအခွင့်အရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးတော့တန်ခတ်ပိတ်ဆို့ကြတာဖြစ်ပါတယ်ခင်ဗျာနောက်ပြီးဒီပမာနိုင်ငံဒီမိုကရေစီရေးကိုပြောတိုင်းကျွန်တော်တို့ဟိုတရားဝင်ဘော့ဒီနိုင်ငံကမှာပြောခွင့်ပြောလို့ရတာကလူအခွင့်အရေးချိုးဖောက်မှုပဲဖြစ်ပါတယ်အဲ့တော့ပြီးခဲ့တဲ့9နှစ်အတွင်းမှာတော့လူခွင့်ရေးချိုးဖောက်မှုတွေပတ်သက်လို့နိုင်ငံတကာအတိုင်းအတာတီတိုးတက်လာတယ်လို့ဟိုကျွန်တော်တို့ဗာပဲဖြစ်ဖြစ်တော့ပြောရမှာပဲဖြစ်ပါတယ်။နောက်ပြီးနောက်အစိုးရအလားတော့အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုတာတက်လည်းပဲလူခွင့်ရေးချိုးဖောက်မှုရှိလို့ရှိရင်ဒါတန်ခတ်ရေးမှုယူမှုဖြစ်ဖြစ်ပြစ်တင်ဝေဖန်တာဖြစ်ဖြစ်အလားကုလသမဂ္ဂဆုံးဖြတ်ချက်ဖြစ်ဖြစ်ခြားရမှာပါပဲ။ကျွန်တော်သတိနာတခုကလာမယ့်အစိုးရမှာ2008ဖွဲ့စည်းပုံအတိုင်းသွားမှာဖြစ်တဲ့အတွက်ပြည်ထရေးဝန်ကြီးဌာနကိုတမရကာကွယ်ရေးဦးစီးချုပ်ကခန့်တဲ့ပုဂ္ဂိုလ်ကပဲလောက်ရမှာဖြစ်ပြီးပြည်လူလူထုနဲ့ဟလာအနိုင်ရ NLD ပါတီကခန့်အမှာမဟုတ်ဘူးခရ။အဲ့တော့လူခွင့်ရေးချိုးဖောက်မှုမှန်သမျှနိုင်ငံရေးအကျဉ်းသားတွေထောင်ချတာနှိပ်စက်တာသတ်သဖြင့်ဒါတွေအားလုံးကပြည်ထရေးဝန်ကြီးဌာနနဲ့အတော်ဆိုင်ပါတယ်တရုတ်ကတိုင်းနိုင်ငံပြည်ဒီမှာလက်နက်ကိုင်တိုက်နေတဲ့နေရာတွေမှာလည်းလူခွင့်ရေးချိုးဖောက်မှုပေါ်မြောင်များစွာဖြစ်တော့အဲဒီကာကွယ်ရေးဝန်ကြီးလည်းစစ်တပ်ကခန့်မှဖြစ်တော့ကျွန်တော်စိုးရိမ်တာကအစိုးရပြင်ပြောင်းလဲပဲလူခွင့်ရေးချိုးဖောက်မှုတွေနေပါမလားဆိုတဲ့အချက်နဲ့အဲဒါကြောင့်တန်ခတ်အရေးယူမှုတွေဟာလည်းပဲကျွန်တော်လုံးဝဟလာအစိုးရပြောင်းလာတဲ့ပြောင်းသွားမယ်လို့တော့ကျွန်တော်သိမမျှော်လင့်ဘူးလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီစစ်တမ်းမှုကဥောင်းလေးတွက်လဲဆွေးနွေးပွဲမှာရှိနေပါတယ်ဥောင်းလေးတွက်ကဒီဝါရှင်တန်မှာလဲတာဝန်ယူခဲ့ဦးတယ်ဆိုတော့ဒီအမေရိကန်မှာကတော့ဒီအစိုးရအနေနဲ့ဓာတ်ခတ်မှုတွေရုပ်သိမ်းနေတယ်ဆိုရင်တော့မှာပဲတချို့ကတွေဥရေဖြစ်နေပြဋ္ဌာန်းထားတာရှိနေတယ်ဆိုတော့သူတို့ဒီလွတ်တော်ဟာလဲလက်ခံမှုလိုတယ်ဆိုတော့ဒီအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းတစ်ခုလုံးအနေနဲ့လက်ခံလောက်တဲ့အခြေအနေမျိုးဖြစ်လာနိုင်တဲ့အလားအလာမျိုးမြင်မိလားဥောင်းလေးတွက
်ကျွန်တော်မမြင်သေးပါဘူးခင်ဗျာဟိုလက်ရှိအခြေအနေကကျွန်တော်တို့နိုင်ငံမှာရှိတယ်ဟလာခရိုနီတွေဆိုရင်လည်းမတရားအတိုင်းပြည်ရဲ့ဗန္နာတွေဖြစ်တဲ့အကြောင်းသိပြီးပြည်များတွေတန်းငွေတရားရတဲ့ပတ်စံတွေတော်တော်များစုလာဒီခုနီအများစုနဲ့ကျွန်တော်တို့ဘုကျော်ကြည့်ရပေါ့လေဒီအများစုရဲ့လက်ထဲမှာပဲရှိနေပါလိမ့်ရခင်ဗျာဒါကြောင့်မို့ဒီပိုင်ဆိုင်မှုတစ်စီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နောက်အစိုးရပြစ်တက်လာတဲ့အခါမှာဘယ်လိုစဉ်းစားကြမလဲဒါကျွန်တော်တို့ဒီစဉ်းစားရပေါ်မူတည်ပြီးတော့နိုင်ငံရေးလဲပါပါလိမ့်ဒါအများကြီးအခက်အခဲရှိပါသေးတယ်။ဒါကြောင့်မို့အမေရိကန်ဆိုးရအနေနဲ့တော့ဒီလူတွေတက်ကက်တက်ဆက်ရှင်ချထားတဲ့လူတွေပေါ်မှာတော့လုံးဝဟိုခွေပို့ဆိုတာခွေလို့ပို့ဆိုတာဥစ္စာတော့မပြည့်နိုင်ဘူးဘူးခင
်ဗျ။ဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုမြန်မာဒီလူလူဖိုရမ်ကကိုသွင်းလင်းအောင်လည်းရှိနေပါသေးတယ်။ကိုသွင်းလင်းအောင်အမြင်ရောခင်ဗျာကျွန်တော်တို့ဒီ NLD ဆိုးရလက်ထက်မှာဟောဒီဒဏ်ခတ်မှုတွေရုပ်သိမ်းလောက်တဲ့အချင်းချင်းမျိုးတွေပေါ်ပေါက်လာနေတယ်လား။
အဲကျွန်တော်လည်းကတော့ဆရာဦးတင့်စွေဆွေးနွေးလို့ပြောတယ်။ဟိုအဓိကတော့ကျွန်တော်တို့ကဒီ NLD အစိုးရ NLD အစိုးရလို့ပြောကြတဲ့အခါမှာအကျဉ်းချင်းတော့ NLD တခုလုံးကအစိုးရဖြစ်သွားတယ်လို့ဒါဆက်လို့ရတယ်။ဒါပေမဲ့တကယ်တော့အဓိကကြားတဲ့ဒီအပိုင်းတွေမှာဒီဟိုစစ်တပ်ကနေပြောတာဆက်ကင်ထားတဲ့အပိုင်းတွေရှိတယ်လေ။ဆိုတော့ဒီစစ်တပ်ကဆက်ကင်ထားတဲ့အပိုင်းတွေမှာဟိုသူတို့ကြောင့်မလို့ဒီလူခွင့်ရေးချိုးဖောက်မှုတွေကအခုလည်းဖြစ်နေတယ်။ဆိုတော့နောက်ဒီဟာကြီးကကျော့သွားပါမလားဆိုတာမေးခွန်းထုတ်ဆရာတခုဖြစ်တယ်။ဆိုတော့လူခွင့်ရေးဒီချိုးဖောက်မှုတွေကြောင့်လည်းဒီလူမျိုးပိတ်ဆို့မှုတွေစာယူချက်ခဲ့တယ်ဆိုတော့ဒါကတော့ရော့သွားဖို့အတွက်တိတ်ယူမလို့လို့ထင်တယ်။နောက်တစ်ခုကလည်းဒီအစိုးရအနေနဲ့ဒီအစိုးရအစ်အနေနဲ့ဒီစစ်တပ်ရဲ့ဒီပါဝါပေါ့နော်ပါဝါကိုသူတို့ချိန်ယူလို့ကြတာလို့ဆိုရင်ဒီပိတ်ဆို့မှုတွေရဲ့အတွေ့အကြုံတွေအထောက်အပံ့ချက်လိမ့်မယ်လို့ကျွန်တော်ထင်တယ်။ဒါကြောင့် ရုပ်သိမ်းတော့လည်းသိပြီးတော့ဟိုအများကြီးတင်းတော့လည်းသိမြင်တယ်လို့ဒီမရုပ်သိမ်းတင်သေးဘူးလို့လည်းမြင်တဲ့အမြင်မျိုးကျွန်တော်မှရှိပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဥကံရေးလည်းရှိနေပါတယ်နော်ဝေးကဥကံရေးပါဥကံရေးရဲ့သဘောထားကိုလည်းပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
အကောင်ကျော်မင်္ဂလာပါခင်ဗျာကျွန်တော်ဒီနေ့ပြောချင်တာဘာလို့ဆိုရင်လူမြအလင်းမျိုးတစ်ချောင်းမဲ့တော့ကိုယ့်ဘက်ချောင်းက၄-၃ချောင်းတော့ပြန်ရောက်နေတာအခုတိုင်းပြည်ထဲမှာဆိုအပြင်ထဲကတော့ပြောနေတော့ကိုယ့်တိုင်းပြည်ထဲမှာဘာမှမပြင်းမဲနဲ့လူမြကိုလှုပ်ပြပါလှုပ်ပြပါဆိုဘယ်သူကလှုပ်ပြနိုင်မလဲကိုယ့်အိမ်ကပိတ်ထားတော့ဘလို့ကလှုပ်လို့မရတာခင်ဗျာကျွန်တော်ကျဲအခုပြောချင်တာတကယ်ငင်းချိုင်းလေးလည်းရမယ်စီးပွားရေးလည်းကောင်းအကိုကောင်းမှဆိုရင်တော့တခုကတော့အရေးကြီးဆုံးချက်ကတော့သမတော်သားအကလို့ဥပဒေအောက်ကိုရောက်ဖို့ပဲအဓိကလိုတ
ာ။ဟုတ်ကဲ့ကျေးဇူးပါ။ဆက်ဆက်ဆွေးနွေးရတဲ့ပုဂ္ဂိုလ်ကိုတော်တော်များလည်းထောက်ပြတော့တာရှိပါတယ်။ဥမာငငယ်ရေးကျင်းသားတွေစက်ဖန်တာမျိုးတကြွလို့ရှားသူတွေဆိုလို့ရှိရင်လည်းဒီအရေးယူခံနေရတာမျိုးတွေတရားရုံးတင်ပြီးတော့စစ်ဆေးခံနေရတဲ့မှုတွေရင်ဆိုင်နေရတဲ့ကိစ္စမျိုးတွေနောက်တစ်ခါလက်နက်ကန်ပြုတ်ခတ်တွေရှိနေတယ်ဆိုတာမျိုးကျွန်တော်တို့ဆွေးနွေးတဲ့ပုဂ္ဂိုလ်တွေလည်းထောက်ပြပါတယ်။ဒီလိုထောက်ပြတဲ့အခြေအနေကိုဒီအမေရိကန်ငငယ်ရေးသမားတွေကြားမှာလည်းမကြာခဏထောက်ပြပြီးတော့ဒီတန်ခတ်မှုတွေထားသိနေထားသိနေဆိုပြီးမကြာခဏပြောပါတယ်။ဆိုတော့ဒီ NLD ဆိုတာလက်ထက်မှာဒါဒီလိုအခြေအနေတွေကိုဟိုတစုံတရာတိုးတက်လာရင်တော့မှပဲအရင်ကပြဿနာရှိခဲ့တဲ့သူတွေပုံကူရေပုံမှာဘယ်လိုမျိုးရက်တည်တင်တယ်လဲဟိုဆရာဦးတင်ဆိုရဲ့သဘောထားအရင်ကြားချင်ပါတယ
်ဟုတ်ကဲ့အဲတို့ပြဒီစီးပွားရေးလုပ်ငန်းရှင်တွေဟာစစ်ဆွာလက်ထက်တွေမှာစစ်ဆွာကိုအာကိုပြီးတော့တခါစစ်ဆွာကိုမိပြီးတော့နောက်တခါစစ်ဆွာနဲ့ဘလူပလဲလုပ်ပြီးတော့ကြီးဝါချမ်းသာလာခဲ့ကြတာဒီဖြစ်တယ်အဲ့တော့တန်ခတ်ရည်ရွယ်မှုတွေကစစ်ဆွာကိုဥတီတယ်လို့ကျွန်တော်တို့ပြောလို့မရဘူးပြည်တော်စုမြန်မာနိုင်ငံကိုဥတီတယ်လို့ပြောလို့မရပေနဲ့ပြစ်တယ်ကျွန်တော်ပြစ်မှတ်ထားပြီးတော့ရည်ရွယ်တာဖြစ်ပါတယ်အဲ့တော့စီးပွားရေးလုပ်လို့ဒဏ်ခတ်ရေးမှုတွေစီးပွားရေးဒဏ်ခတ်ရေးမှုပေါ့နော် economic sanction တရားနည်းပြီးစီးပွားရေးသမားတွေကိုပဲတီးတယ်အဲလူရပြည်သူရှိတဲ့အဲဆက်ချုပ်လူသဘာတွေတီးတဲ့ချောက်ပြောကြတာပေါ့လေတကယ်တော့စီးပွားရေးလုပ်သဘာစီးပွားရေးလုပ်ငန်းပဲတီးတယ်သူတို့ American ဘဏ်တွေကိုကူးလို့မရဘူးသုံးလို့မရဘူးစသဖြင့်ပေါ့နော်အဲ့တော့စီးပွားရေးသမားတွေကိုနိုင်ငံကတီးလာမယ်လို့ကျွန်တော်ယူဆတယ်ဘာလို့သူကတည်းကခံရတာကိုနောက်ကအစိုးရအနေနဲ့သူတို့အားကိုးစရာစစ်စွာလာနောက်ငါးနှစ်တုန်းမှရှိမှာမဟုတ်တော့ဘူးအဲ့တော့ကစီးပွားရေးလုပ်ငန်းရှင်တွေကိုယ်နိုင်ကပြင်လာရလိမ့်မယ်ဟလာဥသိမ်းစဉ်ဆိုရတဲ့တုန်းကဒေါ်လာ38,000ပေးပြီးတော့လော်ဘီအုပ်စုမှာပြီးတော့အမေရိကန်ဟိုပေါ်စီပြောင်းလုပ်တယ်ဆိုတာအကလေးကစားပြီးတော့အဲ့ဒီနည်းနဲ့မရပဲနဲ့ကာယကံရှင်တွေကိုယ်နိုင်ကငါတို့ပြင်ရမယ်ဆိုတဲ့အသည့်နဲ့ပြင်လာကြရင်တော့ကဒီဆန့်ကျင်ကြီးကရော့လာမယ်လို့ယူဆတယ်ဒါလည်းတူးချင်းတပွဲချင်းတကုမ္ပဏီချင်းပေါ့ဒီတူးပိုင်ချင်းစသဖြင့်ဒါလို့ဖြစ်မှသာလေတော့အောင်ဆောင်စုကြီးဆိုရလက်ထက်မှာလည်းပဲအဲတက်ခအီးမှုကရော့မယ်တော့မဟုတ်အဲ့လိုမဟုတ်ရင်တော့ကျွန်တော်ရော့မယ်လို့မထင်ဘူးခင
်ဗျဟုတ်ကဲ့ဆရာဦးအောင်လေးထုတ်ခေါ်ခင်ဗျဒီကြံနေသေးတဲ့တန်ခတ်မှုတွေဟိုအကုန်ပြန်ရုပ်သိမ်းဖို့ဒီ NLD အစိုးရတဲ့အနေနဲ့တိုက်တွန်းတင်သလားဒါမှမဟုတ်ရင်လည်းပဲဟိုဆက်ရှိတဲ့သဘောထားမျိုးကိုခြံဆွဲတင်သလားဆရာမြင်ဆွေးနွေးပါဦး
အဲ့တော့ NLD အစိုးရတက်လာတဲ့အခါမှာတော့ကျွန်တော်တို့အားလုံးကပေါ့လေဝိုင်းပြီးတော့မှအားပေးတင်ပါလေအဓိကကတော့ကြီးပွားရေးပါတိုင်းပြည်မှာဟိုစီးပွားရေးကောင်းမှကျန်တဲ့ကိစ္စအားလုံးကလည်းအဆင်ပြေချုံးမှုနဲ့နေတိုင်းမှုရှိပါတယ်။ဟိုလက်ရှိလည်းဒီဝေးကြီးလွှဲတာတို့ American New Investment ဥစ္စာတွေအားလုံးကလစ်ထုတ်ထားပြီးသားဟိုဒီပြုတ်ပြုတ်ထားတဲ့နေတိုင်းမှုရှိပါတယ်။ဟိုလက်ရှိကျန်နေတာကဒီ targeted session တွေပြလာတယ်ဒီ targeted session ကိုခေါ်တဲ့ဒီ crony စီးပွားရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးပြောရရင်မှန်ပါတယ်သူတို့မတရားပြင်ရတဲ့ပတ်စံတွေဟာသူတို့ရဲ့ဘဏ်တွေထဲမှာပဲကုန်ရောက်နေပါတယ်အထူးသဖြင့်တော့ဒီနိုင်ငံခြားဘဏ်တွေမှာရှိတာရပါတယ်ဆိုတော့အဲ့ဒီငွေတွေကကျွန်တော်တို့တိုင်းပြည်ထဲမှာရှန်သုံးဖို့လိုပါတယ်အဲ့ဒီငွေတွေကိုပြန်မသုံးရင်ကျွန်တော်တို့တိုင်းပြည်ပြည်သားတွေအတွက် source ကိုဖြစ်ပါတယ်အဲ့တော့ဒီလူတွေရဲ့တိုင်းပြည်ပေါ်ထားတဲ့စေတနာပေါ့လေအဲ့တော့ရှိရဲဆိုတဲ့အဆောင်ကိုပြရပေါ်မူတည်ပြီးတော့ဒီအစိုးရတဲ့ပေါ့လေသူကတော့ဒေါအောင်ဆန်းစုကြည်တို့အနေနဲ့ဆုံးဖြတ်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းပြောထားပါတယ်။ဒီ coordinator ပတ်သက်ပြီးတော့သူ့အနေနဲ့ဒီပြတ်ပတ်သားသာအရေးယူရမယ်ဆိုတဲ့အဆောင်ကိုပြောထားတာအခုချိန်ကြီးကျွန်တော်ကမှအကြောင်းမပြပါဘူးကွာ။အဲ့တော့ကျွန်တော်ပြောချင်တာကတော့ဒီအခြေအနေတွေပေါ့လေဒီတိုင်းပြည်ဟူငါးနဲ့မှာဒီ coordinator တွေနဲ့နောက်ဆိုရတဲ့ဘလောက်ပူပေါင်းဆောင်ရမယ်ဆိုတဲ့အကြောင်းကိုစောင့်ကြည့်ပြီးတော့မှပြန်သားပြေးခြင်းပါလေခင
်ဗျ။ဟုတ်ကဲ့ဆိုတော့ဒီအရင်စစ်စိုးရဲ့လက်ထက်ကဒီအာဏာပိုင်တွေနဲ့နှိစက်တဲ့သူတွေဒီခုံနေစည်းဝါးရေးသမားတွေအနေနဲ့ဒီပြန်လည်တင်းမြဲရည်ရွယ်ချက်နဲ့ပေါ့လေဒီလူတွေပေါ်မှာဒီအမေရိကန်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေဟိုရုပ်သိမ်းမှုဆိုလို့ရှိရင်ဒီလိုခုံနေဘက်ကရောဘာတွေလုပ်ပေးဖို့လိုမလဲစ
เสียอุติสุยเนี่ยมีส่วนนี้ไปบอกกันเนี่ยโอเคเดี๋ยวเราเนี่ยที่ประมาณนี้มาฮะล่ะคู่รอกโครนีบอลีเยนวาร์ดที่จะเจอรีบอลเนาะที่พวกกูเนี่ยนั่งไหนมาเกิดมาอุ้ยสิที่ได้ปะตัวเดียวเว้ยฮะล่ะอู้อู้เยนวาร์อู้อู้ลู่เลือดดวงอาสุยกูเลยเรียกเจ้าหัวสาวดู เฟซบุ๊กดูมวยก็มีน้ำมาพาวะเฮ้ยอุจจาระฮะเปล่าดีบีอยู่ก็ยุบยุบเลยสุดเลยนู่นอะไรบ่เลยเอ็ดลูกเบ้ดีที่เขตเทศจุรีฮะแต่ปีพีพีรู้มวยลงงานพีพีปัจจุบันลงงานนี่ลูกลูกเสียตัวก็บอกมาปีดูรู้อะไรเนี่ยอุ้มยาอีกตาอุ้มยาอีกข้าวหน้าบีรอตัวเลยทั้งกูพิลเลย มันนั่งงานก็ว่าลงมาไอ้ลูกจะเทศจุรีเย่ปัจจันนี่บ่เรียบิเลียนาบิเลียนารีเย่ปัจจันนี่กูนี่อาตุรมีอะไรมาตัวมาเอ๊ะจะมาดูเกิดอะไรฮะล่ะบีไอซัดเป็นเจ้าเนี่ยจะกูใครเท่าไหร่เราชี้เลยที่ผมมาพิจารณาโอ้บิเกนงานเนี่ยตัวมาจีไรเอ๊ะโอ้เส้นทางนั้นไปลีเรนเนี่ยลูกลูกยาร่าเลยชี้เลยลูกยาร่าก็จะมาที่เนี่ยโอ้เสกสิรินาก็ยี่ยี่อ่ะบ่เนาะแต่การที่มาคู่โอ้ยก็บังเดงเลยมาเว้ย เอานาดีเนี่ยพัฒนาวูแล้วโครนิจูก็คุ้มรอปีดูรู้ว่ามีมันยังไงเนี่ยสิเลยสรุปไอ้อะไรที่เจอเจ้าหนูมันคิดถึงหมดเลยเจ้าหนูคิดสิจนาค่ะที่เป็นสัญชาติอะไรกูรู้จุดยืนลงงานนี่มาลูกเดนเนี่ยทุกเนี่ยเจ้าหนูไปตู้เดือดร้อนลงงานนี่ประมาณพี่มาตัวกูไม่ใช่ละไอ้ที่มาอย่างนี้มีน้ำบุหรี่ลูกไปลูกสิได้ดีเยี่ยยี่สิบยี่สิบตัว
อันนี้ก้องเดียวจะเอาสิเดี๋ยวจะเอาเจ้าหน้าโอ้สุรเจ้าหน้าก็ไอ้หมู่เดียวหมู่เดียวก็ชาปีรอมันมันกันกันบ่เลยเจ้าหน้าบาร์ไรน่ะต้องพิจารณาดูเกี่ยวกับเราเอาแต่ที่ที่เท่าเยี่ยมมาแล้วไม่สู้อะไรเต็มมาแล้วจะสิจีเนลูเจ้าหน้าไม่ได้ขยันมาโอเคสวัสดีคนนี้ที่ซีวายทำไมนี่เนี่ยที่เจ้าหน้าว่าในตัวกูเลยไม่จะมาสู้อะไรว่าในตัวกูเราพิจารณาไปอันนี้เนี่ยที่ลู่เนี่ยพิจารณาบ่มา
มูทีวีก็สูบยาเลยมั้งสิโอที่ลู่เนี่ยพิมพ์มูสุดเลยเทมียามาบอกเลยที่โครนีซีวายทำไมนี่เนี่ยที่มีมันยังไงตั้งมีตัวเป็นพี่ที่ลู่มูตั้งไว้ตัวเป็นพี่บอกเลยคุณทวีพิเศษบลูคุณทวีพิเศษมีอะไรบลูตั้งผมมีอะไรเราเต้นอะไรมีอะไรเนี่ยที่นู้นเจ้าเอ๋ยบอกเลยไหนอะไรก็มาตัวเป็นพี่เลยอะบลูเรียนเจ้าว่าเจ้าหน้าเรื่องสุราอูแต่ทั้งหมดเจ้าจะลิขิตมาเลยแล้วดูเว้ยเจ้าหน้ารู้ประมาณมีมาชีเลยแต่โครนีบอกที่ยี่นี ပထမဆုံးပွင့်လင်းမြင်သွားတာပြည်သူလူထုသိအောင်ပွင့်ဟဆွေးနွေးပါတယ်။ပြီးတော့တန်တဲ့ပြည်သူလူထုအကျိုးတက်ပေါ်တယ်။ပညာရေးကျန်းမာရေးလူမှုရေးစတဲ့လုပ်ငန်းတွေမှာဘလောက်အကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်မယ်ဆိုတဲ့ပလန်ပေါ့လေ။ဒီစီမံချက်တွေကိုကျွန်တော်တို့ပြည်သူလူထုကိုဆက်တာကြရအဖြစ်ကပီလူလူပေါ်မှာရိုးသားမှုပြမယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဆိုတော့တခုရှိကတော့စီးပွားရေးသမားဆိုတော့ဘယ်ခေတ်ပဲရောက်အာဏာရှိတဲ့လူနဲ့ပေါင်းပြီးဟိုသူတို့စီးပွားရေးကိုပို့ပြီးတော့ကြီးထွားအောင်မယ်ကြိုးစားလို့ရှိတယ်ဆိုတော့အနေအဆိုးကလက်ထက်မှာဒီလိုအခြေအနေမျိုးတွေတချင်ရဒီဟိုခုံနေလို့လူမျိုးတွေဟိုတကြောပြန်ကောင်းထောင်မလာအောင်ထိ ंछ ုပ်ဖို့ဆိုရင်ဘလို့စီမံမျိုးတွေလိုမလဲဆရာဦးတင်ဆွေအမြင်ဆွေးနွေးပြပါဦးခင်ဗျာ
။အာဟုတ်ကဲ့ခင်ဗျာ။ဟိုစီးပွားရေးဆိုတာစီဝေးလုတ်တယ်ဆိုတာစီဝေးအစိုးရချမှတ်ထားတဲ့စီဝေး policy ပေါ်မှာပဲမူတည်ရတာပေါ့နော်ဦးလာမဲ့အစိုးရလည်းပြီးခဲ့တဲ့အစိုးရလိုပါပဲတကားပေါ်စီဝေးရေဆိုတဲ့ဈေးကွက်စီဝေးစနစ်တောင်ဝယ်လျှောက်မှာဆိုတော့ဘယ်သူမှဆိုလွတ်လပ်စွာပြိုင်ဆိုင်권နဲ့အဲစီဝေးလုတ်ကြမှာပါဒါပေမဲ့ကွာလာမှာကတော့တိတိတသာကိုကွာလာမှာကတော့ဟလာအဲဟိုလူလူမသိပဲနဲ့ဟလာအစိုးရအကိုအစိုးရပြီးတော့လုပ်ခဲ့တဲ့ဟိုကုမ္ပဏီကြီးကြီးတွေမျိုးကတော့နောက်အစိုးရမှာထူထောင်လို့မရတော့လက်ရှိထူထောင်ထားတဲ့ဟာကြီးတွေပေါ့နော်စစ်တပ်ပိုင်နဲ့ဒီဝိုင်းလုပ်ငန်းကြီးတွေကိုတော်မှကျွန်တော်ပြန်လဲဆန်းစစ်စရာလိုလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဟိုအခုတန်ခတ်ရေးယူမှုကလည်းအဲ့ဒါနဲ့ဆက်ဆက်နေတဲ့ဟာတွေပဲတန်ခတ်ခံရတာဟုတ်အဲ့တော့နောက်အစိုးရလက်ထက်မှာကတော့အဲ့လိုမျိုးပေါ့လေဟိုပုံနေမြင်တာမရှိဘယ်ကနေရတဲ့ငွေနဲ့ဘယ်လိုခံွဲသလဲဆိုတာဝင်စုပ်ခွင့်မရှိတဲ့ကုမ္ပဏီကြီးမျိုးတွေကတော့အစ်စ်ပေါ်လာမှာမဟုတ်ပဲနဲ့လက်ရှိဟာတွေကိုပြန်လဲဆန့်စစ်တင်တယ်ဆန့်စစ်ခွင့်ရလာတင်တယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကပေါ့နော်တော်အောင်ဆန်းစုကြည်ဟာနိုင်ငံတကာမှာသူ့ရဲ့အချိန်ဝါဩဇာရဟိုအဲ့တော့ကြီးပါတယ်အဲကြောင့်ဆန့်ရှင်တော်မျိုးဟိုဟိုရုပ်သိမ်းဖို့တော်အောင်ဆန်းစုပြောရင်ရမှာပဲဒါပေမဲ့တော့ဆန်းစုကြည်ကသူကသူပြောလို့ရတိုင်းသူကလုံးမမဟုတ်ပဲနဲ့တကယ်လိုအပ်ရင်တော့သူကလုံးမပါ
โอเคดร.เทศทุกเจตุติมาครับเนี่ยเนี่ยปาวินซื้อนี่ไปจ่ายปกคุณอารมณ์เนี่ยทุกเจตุติมา